Welcome to the Voice of America in Burmese.
မနက်ခင်းမှာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ဇန်နဝါရီလ9ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်ကျွန်မကတော့ဆုမြတ်မှုပါရှင်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကနိုင်ငံတကာလေဆိပ်မှာတောက်ကြနေနေ့လယ်ပိုင်းတော့ကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်။အမေရိကန်သမ္မတကတော့မီရှယ်အိုဘားမားကတော့သမ္မတကတော့တယောက်အနေနဲ့နောက်ဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီလိုထိတ်တန့်သတင်းတွေကိုရှားဖောင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်နေနားဆင်ကြရမှာကမြန်မာနိုင်ငံကိုလာရောက်မဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီရဲ့ခီးစဉ်ပေါ်မြန်မာလူ့ခွင့်ရေးလှူရှားသူတွေကဘာတွေမျှော်လင့်ထားကြပါသလဲ။
ညာတော့အချင်းဒီကုလသမဂ္ဂကနေလာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီးတော့ highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲတို့ပို့ပြီးတော့ဖြည့်ရှင်းမှု
အခုလိုပြောကြားချက်တွေနဲ့အတူနိုင်ငံတကာဘက်မှာတော့အမေရိကန်ပြည်ထောင်စုမှာအသစ်တက်လာမဲ့သမ္မတဒေါ်နယ်ထရန့်လက်ထက်EU ဥရောပသမ္မတနဲ့အမေရိကန်ကြားဆက်ဆံရေးဘယ်လိုရှိနိုင်မလဲဆိုတာနဲ့မကြခင်အမေရိကန်အစိုးရအပြောင်းလဲကငကိုတင်းမာမှုတွေရှိထားတဲ့ရုရှားနဲ့ NATO အဖွဲ့ကြားဆက်ဆံရေးမှာဘယ်လိုတက်ရောက်မှုတွေဖြစ်လာနိုင်တယ်လဲဒါကြောင့်တွေအပါအဝင်ပြင်သစ်နိုင်ငံမှာလူကြိုက်များနေတဲ့သမ္မတကိုယ်စားလှယ်လောင်းရဲ့မူဝါဒတွေနဲ့နိုင်ငံတကာရဲ့ဆက်ဆံရေးအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ရှင်ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ရှားဖောင်ကညင်ညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်က Fort Lauderdale Hollywood နိုင်ငံကလေဆိပ်မှာတောက်ကြနေနှစ်လေပိုင်းတော့ကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ
် Shortly before 1 p.m. today we had an active shooter inside Terminal 2 the lower level by baggage
နေ့လယ်တနာရီမထိုးခင်မှာဒီလေဆိပ် Terminal 2အောက်ထပ်ခရီးဆောင်အိတ်တွေယူတဲ့နေရာဘေးနားမှာတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်73ယောက်အနည်းဆုံးထိမှန်ခဲ့ပါတယ်။ဒဏ်ရာရသူ6ယောက်ကိုတော့ဒီနားကဆေးရုံပို့ပြီးတော့ကုသနေပါတယ်။9ယောက်ကတော့သေဆုံးခဲ့တယ်လို့ Broadwood မြို့နယ်ရဲအရာရှိ Scott Israel ကပြောခဲ့တာဖြစ်ပါတယ်။ပြစ်ခတ်ခဲ့သူဟာတယောက်တည်းဖြစ်ပုံရပြီးတော့သူ့ကိုဖမ်းဆီးစစ်ဆေးနေပါတယ်။ပြစ်ခတ်မှုဖြစ်ပြီးတနိုင်လောက်ကြာမှာလေဆိပ်ထဲကနောက်နေရာတွေမှာလည်းပြစ်ခတ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေဟာမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မတင်ကားသူစီမာ Esteban Santiago ဆိုတဲ့နာမည်နဲ့စစ်တပ်မှတ်ပုံတင်ကတ်ကိုတွေ့တယ်လို့ Florida ပြည်နယ်အထွတ်လွတ်တော်အမတ် Bill Nelson ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီကပ်ပြားဟာသူ့ရဲ့ကိုပိုင်လားဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုလည်းစစ်ဆေးနေစေဖြစ်တယ်လို့ Mr. Nelson ကပြောပါတယ်။ဖြစ်ခတ်သူလို့မတင်ကားသူဟာဒီကနေဒါလေချောင်းလိုင်းလေရင်နဲ့ပါလာတဲ့ခီးတွေတယောက်ဖြစ်ပြီးတော့တနတ်ကိုစစ်ဆေးမှုခံပြီးတော့အနှံသေးဆောင်လာတဲ့အိတ်ထဲမှာတည်ယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီသူကကျွန်တော်ဟာဂျူးလူမျိုးတယောက်မဟုတ်ဘူးလို့အချိန်ချင်းအော်ဟစ်ခဲ့တယ်လို့မျက်မြင်တယောက်က ABC ရုပ်သံကိုပြောပါတယ်။ Star Wars ရုပ်ရှင်ကားတွေကရုပ်ပုံတွေပါတဲ့ T-shirt ကိုဝတ်ဆင်ထားသူဟာ73ယောက်ကိုပြစ်ခတ်ပြီးကျမ်းပေါ်မှာခြေကားရလက်ကားရလဲနေပြီးတော့အဖမ်းခံဖို့စောင့်နေပုံရတယ်လို့တချို့ကလည်းပြောနေကြပါတယ်။အကျန်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာတက်အံမပြောနိုင်သေးဘူးလို့ရဲကပြောပါတယ်ပြစ်ခတ်ခံရသူတွေအတွက်ဆူတောင်းပေးကြဖို့အတွက်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်ရှင
်မကြာခင်ကကျင်းပပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းရုရှားဘက်ကအင်တာနက်ထိုးဖောက်ဝင်ရောက်မှုတွေလုပ်ခဲ့တဲ့ဆိုတော့ပြောဆိုတွေးခေါ်မှုတွေကိုပယ်ချခဲ့တဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာတောက်ကြနေမှာတော့အမေရိကန်ပြည်ထောင်စုထောက်လာရေးတာဝန်ရှိသူတွေရဲ့ရှင်းပြချက်အပြည့်စုံကိုရရှိခဲ့ပါတယ်အဲ့နောက်မှာတော့ထရမ့်ဟာကြေညာချက်တစ်ခုထုတ်ပြန်ခဲ့ပြီးအဲ့ဒီတွေးဆမှုကိုအပြုသဘောဆောင်တဲ့တွေးဆမှုတစ်ခုဖြစ်တယ်လို့ပြောဆိုခဲ့တယ်လို့တိုင်းပြည်အတွက်လှုပ်လှုပ်ရှားတဲ့ထောက်လှမ်းရေးဌာနတာဝန်ရှိသူအမျိုးသမီးနဲ့အမျိုးသားတွေအားလုံးကိုတိတ်ကိုလေးစားကြောင်းထက်သွင်းရေးသားထားပါတယ်ဒါပေမဲ့လက်ဒီမိုကရက်တစ်ပါတီ DNC ရဲ့ကွန်ပျူတာတွေထဲကိုရုရှားတို့ထိုးဖောက်ဝင်ရောက်ခဲ့ပြီးထရမ့်ကိုအမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်လာအောင်ထောက်ကူဖြစ်စေတဲ့မာယွန်းတဲ့အချက်လက်တွေကိုဖြန့်ဝေခဲ့တယ်ဆိုတဲ့အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဌာနတွေရဲ့ထင်မြင်ယူဆချက်ကိုတော့သူကအတိအလင်းထောက်ခံချက်မပေးခဲ့ပါဘူးအမေရိကန်ပြည်ထောင်စုအစိုးရစီးပွားရေးနဲ့နိုင်ငံရေးအဖွဲ့အစည်းတွေပေါ်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေဟာရုရှားတရုတ်နဲ့တခြားနိုင်ငံတွေအပြင်တခြားအဖွဲ့တွေနဲ့တသီးပုဂ္ဂလတို့ရဲ့လှုပ်ဆောင်ချက်တွေနဲ့လည်းတဆက်တည်းဆက်ဆက်နေနိုင်တယ်လို့လည်းထရမ့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီလှုပ်ဆောင်ချက်တွေဟာရွေးကောက်ပွဲရလာပေါ်တည်ရောက်မှုလုံးဝမရှိခဲ့ဘူးလို့သူကပြောပါတယ်။သူသမ္မတတာဝန်စတင်ထမ်းဆောင်တဲ့အခါကျရင်ဒီစိုက်ဘာတိုက်ခိုက်မှုကိုခြေမုံရတန်နိုင်ဖို့အတွက်ရပ်ပေါင်း90အတွင်းသူ့ကိုအစီအစဉ်တစ်ခုချပေးနိုင်မဲ့အဖွဲ့တစ်ဖွဲ့ကိုခန့်အပ်သွားမယ်လို့လည်းထရမ့်ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတဝန်းကပညာရေးလမ်းညွှန်ပုံကိုယ်တွေကိုအိမ်မြို့တော်မှဂုဏ်ပြုတဲ့ပွဲမှာအမေရိကန်သမ္မတကတော်မီရှယ်အိုဘားမားကဒီသမ္မတကတော်တယောက်အနေနဲ့နောက်ဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်အိမ်မြို့တော်အရှိခမဆောင်မှာတောက်ချာနေကပြုလုပ်ခဲ့တဲ့အခမ်းအနားမှာကျောင်းဆရာဆရာမတွေကျောင်းအုပ်ချုပ်ရေးမှုတွေကျောင်းသားကျောင်းသူတွေအပြင်ကြော်ကြားသူတွေကိုသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာမှာလူငယ်တွေကိုအဓိကထားပြီးတော့မှဒီအမေရိကန်နိုင်ငံဟာလူငယ်တွေအားလုံးနဲ့သက်ဆိုင်တယ်လို့ပြောခဲ့ပါတယ်လူငယ်တွေမှာရှိကြတဲ့အရေးအသွေးတွေကိုအထူးကြောင့်အပြောင်မြောက်ဆုံးဖြစ်အောင်လို့အကူအညီလမ်းပြပေးတဲ့ပညာရေးဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်သမ္မတကတော်တယောက်ဖြစ်ခွင့်ရတာဟာသူ့ဘဝအတွက်ခုံအယူဆုံးဖြစ်တယ်လို့အခုလိုပြောကြားပြီးတော့မိန့်ခွန်းကိုအဆုံးသတ်ခဲ့ပါတယ
် So I want to close today by simply saying thank you. Thank you for everything you do for our kids and for our country. Being your first lady has been the greatest honor of my life.And I hope I've made
ဒီကနေ့မိန့်ခွန်းကိုကျေးဇူးတင်ပါတယ်လို့ပြောပြီးတော့အဆုံးသတ်ချင်ပါတယ်။ကျမတို့ကလေးတွေနဲ့နိုင်ငံအတွက်လှုပ်ပေးခဲ့သမျှအတွက်ကိုလည်းကျေးဇူးတင်ပါတယ်။သမ္မတကတော်ဖြစ်ရတာဟာကျမဘဝအတွက်ဂုဏ်ယူစရာအကောင်းဆုံးဖြစ်ပါတယ်။ကျမရဲ့လှုပ်ရက်တွေကိုအားလုံးကလည်းဂုဏ်ယူလိမ့်မယ်လို့မျှော်လင့်ပါတယ်လို့သမ္မတကတော်မီရှယ်အိုဘားမားကစိတ်လှုပ်ရှားစွာနဲ့ပြောကြားခဲ့တာပါ။သမ္မတကတော်ရဲ့မိန့်ခွန်းထဲမှာဒီတခြားနိုင်ငံတွေကနေအမေရိကန်မှာလာရောက်အခြေချနေထိုင်သူတွေရဲ့ကလေးတွေငွေကြေးချို့တဲ့တဲ့မိသားစုဝင်ကလေးတွေကိုလည်းစိတ်ဓာတ်ပြင့်တက်စေမယ့်အားပေးစကားတွေကိုသမ္မတကတော်ကမင်းကွန်းနဲ့မှပြောကြားခဲ့ပါရှင်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတအင်ဒိုကနေထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲသူ့ရဲ့သမ္မတသက်တမ်းကာလအတွင်းအမိုက်ရစရာအကောင်းဆုံးအချိန်တွေကိုစူးစီးတင်ပြထားတဲ့ဗီဒီယိုတစ်ခုကိုအင်ဖြူရောကထုတ်ပြန်ခဲ့ပါရယ်။6မိနစ်လောက်သာရှိတဲ့အင်ဖြူရောရဲ့ဗီဒီယိုထဲမှာမြန်မာနိုင်ငံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတွေ့ဆုံခဲ့တာတွေပါဝင်တယ်လို့အမေရိကန်ကထင်ပေါ်ကျော်ကြားသူတွေနဲ့တွေ့ဆုံတာတွေလည်းပါပါရယ်။အဲ့ဒီထဲမှာရုပ်ရှင်တရုပ်ဆောင်မင်းသားတွေဖြစ်ကြတဲ့ Tom Hanks နဲ့ Leonardo DiCaprio တို့အပြင်အများအကျိုးအတွက်ငွေကြေးလူထမ်းမှုတွေလုပ်ကြတဲ့ Bill နဲ့ Melinda Gates တို့လည်းပါဝင်ပါတယ်။ဒါအပြင်အဲ့ဒီဗီဒီယိုထဲမှာ Vietnam Hip Hop ဆိုတော့စူပွိုင်းနဲ့သူတွေ့ဆုံခဲ့တာလည်းပါပါတယ်။ပြီးရတဲ့ Vietnam နိုင်ငံခီးစဉ်တုန်းကလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းမှာအသက်26နှစ်အရွယ်စူပွိုင်းနဲ့သမ္မတအိုဘားမားကြုံခဲ့ရတာဖြစ်ပါတယ်။အင်ဖြူရောကထုတ်ပြန်တဲ့ဗီဒီယိုထဲမှာသူမပါဝင်တဲ့အတွက်ဂုဏ်ယူကြောင်းသမ္မတအိုဘားမားနဲ့တွေ့ခွင့်ရတာဟာစိတ်လှုပ်ရှားစရာကောင်းတယ်လို့လည်းစူပွိုင်းက VOA Vietnam ဌာနကိုပြောပါတယ်ရှင်။
ဒီဝေဘရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ48 kHz 6185 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509 9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နေနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါဗျ။မြန်မာနိုင်ငံကလုံခြုံရေးတပ်ဖွဲ့တွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေကိုတမယိုးကြလုံယိုးလှုပ်ဆင်လို့ဆက်လုပ်နေပြီးတော့လုံခွင့်ပေးထားပုံရတယ်လို့ American ထိတ်တန့်တာဝန်ရှိသူတယောက်ကပြောလိုက်ပါဗျ။ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာကိုရံကောက်ကျေးရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ထက်စီးနှင်းပြုမှုနေတဲ့ဗီဒီယိုထွက်ပေါ်ခဲ့ပါတယ်။အဲဒီလိုမျိုးလူ့ခွင့်ရေးချိုးဖောက်နေတဲ့လုပ်ရက်ဟာသူတို့လုပ်နေကြခွင့်ပြုချက်ရထားတဲ့လုပ်ရက်မှို့သာသူတို့ကိုယ်တိုင်ဗီဒီယိုရိုက်ပြနေတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီးတော်မဲလနော့စကီက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အီရတ်ကအဘူဂရိတ်အကျဉ်းထောင်မှာအမေရိကန်စစ်သားတွေအီရတ်အကျဉ်းသားတွေကိုနိုင်ထက်စီးနှင်းလုပ်နေတဲ့ဓာတ်ပုံတွေကြောင့်သင်ကန်းစာရစရာဖြစ်ခဲ့တယ်လို့ကိုရံကောက်ရွာကိုစစ်ဆေးခဲ့တဲ့တပ်ဖွဲ့မှအဲ့ဒီလိုအပြုအမှုတွေကိုခွင့်ပြုထားတယ်လို့သူ့အနေနဲ့ထင်ကြောင်းမစ္စတာမော်လနော့စကီက AP သတင်းဌာနကိုပြောတာကို Washington Post သတင်းစာရဲမှကိုကာဖော်ပြထားပါတယ်။မြန်မာအစိုးရကတော့ဒီဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်သက်ဆိုင်သူတွေကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဒီဖြစ်ရပ်ဟာလည်းအဲ့ဒီတနေရာထဲမှာဖြစ်ခဲ့တယ်လို့ဆိုပါတယ်။မွတ်စလင်တွေဘက်ကနစ်နာခံစားချက်တွေကိုဖြေရှင်းဖို့လိုရဲဆိုတာကိုမြန်မာအစိုးရကိုအမေရိကန်ဘက်ကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကပြောကြားခဲ့တယ်လို့လည်းနိုင်ငံခြားရေးဌာနရဲ့လူ့ခွင့်ရေးဆိုင်ရာအကြီးအကဲက AP သတင်းဌာနကိုပြောခဲ့ပါတယ်။အဲဒီလိုမှမဖြေရှင်းရင်ဒီခံစားနေရသူတွေကိုပြည်ပအဖွဲ့အစည်းတွေကအခွင့်အကောင်းယူပြီးတော့အကြမ်းဖက်တုံ့ပြန်အောင်လှုပ်လာလိမ့်မယ်လို့သူကဆိုခဲ့ပါတယ်။အခုလက်ရှိမှာကြီးမားတဲ့အတိုင်းအတာနဲ့မဟုတ်ပေမဲ့လည်းအဲဒီလိုအခြေအနေမျိုးဖြစ်လာပုံရတယ်လို့ Mr. Melanowski ရဲ့အပြောကိုကိုးကားပြီးတော့ဒီ Washington Post သတင်းစာရဲမှာဖော်ပြထားတဲ့သတင်းတွေမှာရေးထားပါတယ် အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေနဲ့လက်ဆက်လုံခြုံရေးအတွက်အခုအညီပေးဖို့အဆင်သင့်ပဲလို့လည်းဒီအမေရိကန်နိုင်ငံကြားရေးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီးတော်မဲလနော့စကီက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။တစ်ချိန်ကအထူးချံဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံဖြစ်အောင်လို့အမေရိကန်ကကူညီပြောင်းလဲပေးနိုင်ခဲ့တယ်လို့သမ္မတ Obama နဲ့သူ့ရဲ့အကြံပေးတွေကပြောနေတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေစေဖြစ်တဲ့အတွက်သမ္မတ Obama ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအောင်မြင်မှုမှာထောက်ပြစရာဖြစ်တယ်လို့အဲဒီ AP သတင်းထဲမှာရေးသားထားပါတယ်ရှင်။
2019ခုနှစ်အတွင်းစောင့်ကြည့်ရမယ့်ပြည်ပခ10ခုထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံတကာပြည်ပခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG အဖွဲ့ကပြောပါရယ်ဇန်နဝါရီလ5ရက်နေ့က Foreign Policy Internet ဆိုင်နဲ့မျက်နှာမှာဖော်ပြထားတဲ့ ICG အဖွဲ့အကြီးကဲယမ်မာရီဂိုဟဲနိုရဲ့သုံးသပ်ချက်ဆောင်ပါထဲမှာမြန်မာနိုင်ငံဟာပြည်ပခစောင့်ကြည့်ရမယ့်10နိုင်ငံစီးရင်ထက်က8နိုင်ငံမြောက်အဖြစ်ဖော်ပြထားတာဖြစ်ပါတယ်ရှင်မဆွေမြတ်မွန်နဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီရဲ့ခီးစဉ်အပေါ်မြန်မာလူခွင့်ရေလှူရှားသူတွေဘက်ကဘာတွေမျှော်လင့်ထားကြသလဲဆိုတာကိုကြည့်အောင်ပါရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေအထူးကိုယ်စားလှယ်ရန်ဟီလီရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူခွင့်ရေချိုးဖောက်မှုတွေကိုဘယ်သူတွေကျူးလွန်နေသလဲဆိုတာနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒုက္ခသည်အရေးနဲ့လူခွင့်ရေလှူရှားသူတွေကပြောပါတယ်။အထူးသဖြင့်ပြည်ပခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရန်ဟီလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ချင်းနိုင်ကပြောပြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေကြ။တခါရခိုင်ပြည်အရေးဟာလည်းပြည်ရင်းရေးမဟုတ်တော့ဘဲအာဆီယံဒေသရင်းအရေးကိစ္စဖြစ်လာချိန်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သတင်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူခွင့်ရေးအကျိုးဆောင်ရှင်နေကြီးဥရောပဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတက်တဲ့တန်းတည်တဲ့အချိန်ကာလမှာပြည်ပေါင်းစုံကနေပြီးတော့ချိုးနဲ့တိုက်ခိုက်နေတာတွေရှိပါတယ်လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခံမဲ့ပြည်သူဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီစေ NLD အစိုးရရဲ့ကုန်သွယ်ခါကိုပုံမူပြီးတော့ပြင်သင်ပေးနိုင်နေတယ်။တကယ်အစ်စ်အမှန်တွေကိုလည်းဥရသမဂ္ဂကြားနိုင်မယ်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူ့ခွင့်ရေးအစိုးရသာတင်သွင်းမဲ့ပြည်သူလာမအောင်ကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကဒီလူခွင့်ရေးချိုးဖောက်မှုကိုဘယ်ဘက်ကကျူးလွန်နေဆိုတာကိုမူပြီးပြင်စွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွေ့အမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူခွင့်ရေးစင်ကန်စာတင်သွင်းမဲ့ပုံကိုဆက်လက်ထားကြည့်တင်သေးတယ်လို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါတယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါ။ဒါကြောင့်၅နှစ်ကြာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထရဲဂျန်ဒါအဖွဲ့အစည်းတာဝန်ခံနန်ပုကပြောပါရစေ။
ညတော့အချင်းဒီကုလသမဂ္ဂအနေနဲ့လာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီး highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲတို့ဘူရောချေရှင်းမှုတွေပေးတယ်ပေါ့နော်ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တယ်အခုဆိုရင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အခြေအနေအခုဆိုမိုးအရင်ရွာနေလိုက်တာမလေးသူတို့တွေဘယ်နေရာမှာဘလို့ခိုလုံပြီးတော့နေကြမလဲဆိုတာတွေကအရင်မဲ့ရင်လေးစရာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းသားအရေးတွေဒီ IDP အရေးတွေကိုလည်းများများဖြတ်တင်းစဉ်းစားပြီးတော့သူတို့တွေအတွက်ကိုအမြန်ဆုံးဒီနေထိုင်ပေါ်ဆောင်မှုမှာအမြန်ဆုံးဒီထိုင်မှာရင်းနှီးနှိုင်းရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
တယ်။ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ်
။ကျမတို့အနေနဲ့ကတော့အခြေအနေမှန်ကိုပြောချင်တယ်။ဒီကျမတို့ကချင်ဒေတာကအခြေအနေတွေကိုသူရဲ့ report ထားမှထည့်နိုင်အောင်လို့ကျွန်တော်တို့ကတော့အောင်းဆိုသွားရမယ်။သူလည်း ကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့ညှို့လင့်နေပေါ့လူငယ်တဲ့အချိန်မှာလည်းကျွန်တော်တို့မျိုးသမီးပါဝင်ရေးနဲ့ပတ်သက်ပြီးကြတိပေးထားတဲ့အတိုင်းသူထည့်ပြောထားတယ်ပေါ့နော် state level မှာလည်းပဲဒီမျိုးသမီးတချို့လှူရှာသူတွေ capacity ရှိတဲ့တွင်ရှိတဲ့လူတွေရှိပါတယ်ပေါ့နော်ဆိုတဲ့အခါမျိုးသူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းလက်ခံလာတယ်သူကဘက်ကတော့တိတ်တော့ဟိုကွန်မစ်မရှိဘူးပေါ့ဒီလက်နဲ့ကင်ဘက်ကတည်းကတော့30ခန်းလုံးကိုလက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော်
အစိုးရရဲ့ဖိတ်ကြားချက်နဲ့ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကိုမက်လာမှာကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရန်ဟီလီကအစင်ခန်းစာတင်သွင်းမှာဖြစ်ပါတယ်ရှင်
။မိုင်းဂျင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုမြန်မာသတင်းတွေခဏထားပြီးတော့နိုင်ငံတကာအခြေအနေတွေပဲလှည့်ကြည့်အောင်ပါ။အမေရိကန်ဆိုရတဲ့လက်ထက် EU ဥရောပသမဂ္ဂနဲ့အမေရိကန်ဆက်ဆံရေးပေါ်တုံ့တက်မှုတွေကိုကြည့်ကြပါမယ်ရှင်။ဥရောပတိုင်းမှာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးပိုင်းဆိုင်ရာအခက်အခဲပြဿနာတွေဇက်တိုက်ရင်ဆိုင်နေရချိန်မှာ EU ဥရောပသမဂ္ဂကြီးဆက်လက်တည်မြဲရေးတာမက EU နဲ့ American ဆက်ဆံရေးဆက်လက်ကောင်းမွန်ပါမလားလို့တန်တရားဝင်နေသူတွေလည်းရှိနေပါတယ်။နိုင်ငံပေါင်း28နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလုံခြုံမှုတွေနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂနဲ့ကမ္ဘာကာကွယ်ရေးအင်အားအကြီးဆုံး American နိုင်ငံကြားလက်ရှိဆက်ဆံရေးအခြေအနေကို VOA သတင်းတော့ Yelodel Franceschi တုံ့သက်ထားပါတယ်ရှင်။အပြည့်အစုံကိုမဆုမြတ်မုံကဆက်ပြီးပြောပြပေးပါမယ်
။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာတည်ရှိတဲ့ American နဲ့ဥရောပကြားဆက်ဆံရေးဟာဘုံတံမိုးတွေဘုံအကျိုးစီးပွားတွေအပေါ်မှာအခြေခံပြီးခိုင်မာနေတာဖြစ်ပါတယ်။ဒီမိုကရေစီ၊ပွင့်လင်းလူပေါင်း၊လူအခွင့်အရေးနဲ့လွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်တွေပေါ်ပေါက်ရေးကိုထောက်ခံအားပေးနေကြတဲ့တစ်ချိန်တည်းမှာကမ္ဘာပြည်ထောင်နာနဲ့စိန်ခေါ်မှုတွေကိုလည်းနှစ်ဖက်လုံးရင်ဆိုင်နေကြရပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာခက်ခဲတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းနေရတယ်လို့ American ဆိုင်ရာ Germany သံအမတ်ကြီး Peter Vitek ကပြောပါတယ်
။ The Greek debt crisis.The refugee influx of unprecedented magnitude.
Greek အကျွေးပြဿနာမကြုံစဘူးအရေးအတွက်နဲ့ဒုက္ခတွေလှိမ့်ဝင်လာတဲ့ပြဿနာတခါဒီလုံခြုံရေးအန္တရာယ်ပိုများနေတဲ့အခြေအနေတွေအပြင်လူကြိုက်များတဲ့နိုင်ငံရေးလှုပ်ရှားမှုတွေပိုများလာတာနဲ့ Britain EU တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာတွေကဥရောပရဲ့တည်မြဲမှုကိုရိုင်းနှဲစေခဲ့ပါတယ်
။အဲ့ဒီအဖြစ်အပျက်တွေက EU ဥရောပသမဂ္ဂရဲ့တည်ရှိမှုကိုမထိခိုက်ရင်တောင်တင်းမြတ်မှုကိုထိခိုက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။Georgetown တက္ကသိုလ်ရဲ့ဗျူဟာမြောက်ဆွေးနွေးရေးဆိုင်ရာ Institute က Jeffrey Gatman ကအခုလိုမြင်ပါတယ်
။ I bet you in the next 2 to 5 years Europe will have more refugees, more terrorism. Bet you Europe will have
လာမယ့်နှစ်နှစ်ကနေ၅နှစ်အတွင်းဥရောပမှာဒုက္ခသည်တွေပိုများလာမယ်။ကျန်းဖက်ဝါဒတွေပိုများလာမယ်ဆိုတာကျွန်တော်အပြတ်ပြောနိုင်ပါတယ်။ဥရောပနဲ့အမေရိကကြားထိတွေ့ဆက်ဆံမှုနှဲသွားပြီးရုရှားနဲ့ပိုပြီးဆက်ဆံများလာနိုင်ပါတယ်ဒီအချက်တွေကအမေရိကန်နဲ့ဥရောပအတွက်တည်ငြိမ်ကောင်းမွန်တက်ကြွတဲ့ဆက်ဆံရေးအလားလာတော့မဟုတ်ပါဘူ
းနေတို့အဖွဲ့ကြီးမှာအမေရိကန်ရဲ့ဥဆောင်ပါဝင်မှုကိုဥရောပကအလေးထားပေမဲ့မကြာခင်တက်လာတော့မဲ့ Trump အစိုးရတဲ့နဲ့ဥရောပဆက်ဆံရေးဘယ်လိုဆက်ဖြစ်လာမလဲဆိုတာကလည်းစောင့်ကြည့်စရာဖြစ်ပါတယ်ယူကရိန်းနိုင်ငံတွေကနေခရိုင်းမီးယားဒေသကိုရုရှားက2014ခုနှစ်တုန်းကသိမ်းပိုက်ခဲ့ပြီးတဲ့နောက်ဥရောပမှာနိုင်ငံရေးအာဏာအပြိုင်မှုတွေပြန်ဖြစ်လာတယ်လို့စစ်ရေးကျွမ်းကျင်သူတွေကပြောကြပါတယ်။စစ်အေးစစ်ကာလအခြေအနေမျိုးပြန်မရောက်ပေမဲ့ရုရှားရဲ့တရားမဝင်လုပ်ရက်တွေကိုလက်ပိုက်ကြည့်နေလို့မရဘူးလို့ဆိုကြပါတယ်။ EU ဥရောပသမဂ္ဂခိုင်မြဲနေမှုကိုပြိုကွဲသွားအောင်ဥရောပနိုင်ငံတွေရဲ့နိုင်ငံရေးမှာရုရှားအစိုးရကဝင်နှောက်ရှက်နေတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကပြောကြပါတယ်။အထူးသဖြင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကြားမဟာမိတ်ဖြစ်နေတာကိုပြိုကွဲသွားစေအောင်ရုရှားသမ္မတဗလာဒီမီယာပူတင်ကမဟာဗျူဟာချဆောင်ရွက်နေတယ်လို့ပညာရှင်တချို့ကထောက်ပြပါတယ်။ဥရောပမှာရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်နေတိုးအဖွဲ့ပြန်လည်အားဖြည့်ဆောင်ရွက်မှုတွေကိုလည်းမြင်နေရပါတယ်။ထောက်လှမ်းရေးလေယာဉ်တွေ၊မောင်းသူမဲ့ drone ယာဉ်တွေ၊လေကြောင်းယာဉ်ကာကွယ်ရေးစနစ်တွေနဲ့စစ်သင်္ဘောတွေဝယ်ယူမဲ့အစီအစဉ်တွေကိုနေတိုးတပ်ဖွဲ့တွေမှပါတဲ့ဥရောပနိုင်ငံတွေကကြေညာခဲ့ကြပါတယ်။အခုနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ပြင်သစ်နဲ့ဂျာမနီနိုင်ငံတို့မှာ EU ဥရောပသမဂ္ဂတည်ရှိမှုကိုစန့်ကျင်တဲ့နိုင်ငံရေးအင်အားစုတွေဘက်ကအင်အားကောင်းလာနိုင်တဲ့အခြေအနေကြောင့်အလဲအလက်သဘောထားရှိသူတွေဘက်ကရည်တည်မှုကိုခိုင်ခိုင်မာမာပြဖို့လိုတယ်လို့ Transatlantic Academy က Stefan Sabo ကပြောပါတယ
် Europeans taking this as a challenge to unify and to stand up more for Europe.
ဥရောပတိုက်သားတွေအနေနဲ့ရွေးကောက်ပွဲတွေကစီးလုံးညီညွတ်မှုအတွက်စိန်ခေါ်မှုလိုမှတ်ယူပြီးဥရောပမပြိုကွဲသွားအောင်ပူပြီးပြသကြဖို့လိုအပ်ပါတယ်
။ဘယ်နိုင်ငံရဲ့အဖွဲ့ဘက်ကပဲနိုင်နိုင်2019ခုနှစ်ဟာ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိကြတဲ့ American နဲ့ဥရောပနိုင်ငံတွေရဲ့အနာဂတ်ဆက်ဆံရေးကိုအဆုံးအဖြတ်ပေးမယ့်နှစ်ဖြစ်ပါလိမ့်မယ်ရှင်။
မဆွမြတ်မွန်ပြပြခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ဆိုရတဲ့လက်ထက် EU ဥရောပသမဂ္ဂနဲ့အမေရိကန်ဆက်ဆံရေးပေါ်တုံ့တက်မှုတွေအပြီးမှာမကြခင်အမေရိကန်အစိုးရအပြောင်းလဲကငိုတင်းမာမှုတွေရှိထားတဲ့ရုရှားနဲ့ NATO အဖွဲ့ကြားဆက်ဆံရေးကိုဘလို့တက်ရောက်နိုင်တယ်လဲဆက်ပြီးတော့ကြည့်အောင်ပါရှင်ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်ခဲ့တဲ့2014ခုနှစ်ကစပြီးစစ်ရေးခေတ်နောက်ပိုင်းတင်းမာမှုတွေရှိနေတဲ့အဲ့ဒီဒေသမှာရုရှားနဲ့ NATO နှစ်ဖက်စလုံးကစစ်တပ်နဲ့လက်နက်အင်အားတွေအပြည့်အစုံချထားခဲ့ကြပါတယ်ဆဲဆုနှစ်ပေါင်းများစွာအတွင်းထိုက်တိုက်ရင်ဆိုင်မှုအနေအထားဟာအမြင့်ဆုံးအခြေအနေမှာရှိတယ်လို့လေ့လာသူတွေကဆိုပါတယ်။မကြခင်စတင်တော့မဲ့အမေရိကန်အစိုးရအဖွဲ့အပြောင်းလဲဟာ NATO နဲ့ရုရှားကြားဆက်ဆံရေးကိုအဓိကရိုက်ခတ်မှုဖြစ်လာနိုင်ပွဲရှိပါတယ်။2019ခုနှစ်အတွင်းရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုအခြေအနေတွေဘလို့ဖြစ်လာမလဲဆိုတာကတော့ကြီးမားတဲ့မသေးချာမှုတစ်ခုဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ခဲ့ကြတဲ့အကြောင်း VOA သတင်းတောင် Henry Richwell သတင်းပေးပို့ထားတာကိုရှားဖောင်ကဆက်ပြီးပြောပြပါမယ်ရှင်။
ရုရှားနိုင်ငံဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်တွေဖြစ်ကြတဲ့ပိုလန်နဲ့လစ်သွေးနီးယားနိုင်ငံနယ်စပ်မြို့ဖြစ်တဲ့ Kaliningrad မြို့မှာ Iskander အမျိုးသားတာတိုပစ်ဒုံးကျည်လက်နက်တွေကိုချထားခဲ့ပါတယ်။ဒါ့အပြင်ရုရှားဟာသူတို့ရဲ့အနောက်ဘက်မှာရှိတဲ့ရှစ်ရန်နယ်မြေတစ်လျှောက်မှာလည်းစစ်ရေးလက်ကျင့်မှုတွေလှုပ်ဆောင်ခဲ့ပါတယ်။NATO အဖွဲ့ကတော့စစ်ရေးအန္တရာယ်ရှိနေတဲ့နိုင်ငံတွေမှာတပ်သားတွေကိုဖြန့်ချထားသလိုသူတို့ရဲ့စစ်အင်အား3သိန်းကိုလည်းတတိအနေထားတပ်လှန်ထားပါတယ်။တိုက်ပွဲရုတ်တရက်ဖြစ်လာနိုင်တဲ့ NDA အနေထားကပိုးပြီးကြီးထွားလာနေတယ်လို့ရုရှားနိုင်ငံဆိုင်ရာနေတိုးပြန်ကြားရေးတာဝန်ခံဟောင်း John Lodge ကသတိပေးပြောဆိုထားပါတယ
် It seems to me that it's actually very important to
လိုအပ်တဲ့အချိန်မှာစစ်တပ်ချင်းချင်းဆက်သွယ်လုပ်လို့ရမယ့်နေရာတွေထားရှိဖို့ကအသိကိုအရေးကြီးပါတယ်ဒါလိုမတော်တဆမှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှစ်ဖက်စလုံးကသိထားသင့်ပါတယ
်နေတိုးဘက်ဟာလာမယ့်လတွေအတွင်းနိုင်ငံစုံပါဝင်တဲ့နောက်ထပ်တပ်ဖွဲ့ဝင်4,000လောက်ကို Baltic နိုင်ငံတွေနဲ့ Poland နိုင်ငံတွေမှာချထားမှာဖြစ်ပါတယ်နေတိုဟာသူတို့ရဲ့အဓိကမူဖြစ်တဲ့ပူးပေါင်းကာကွယ်ရေးကိုပြန်ပြီးအသက်သွင်းဖို့တိုးမြှင့်လှုပ်ဆောင်နေတယ်လို့ John Lodge ကပြောပါတယ
် NATO is starting if you like from a low base in terms
နေတိုဟာကာကွယ်ရေးစနစ်ကိုပြန်လည်တည်ဆောက်နေပါတယ်ဒါဟာနေချင်းညချင်းလှုပ်ယူလို့ရတဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့ဒီနေရာမှာပိုအရေးကြီးတာကစစ်မှန်တဲ့ဆန္ဒရှိဖို့သာဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့ American ပြည်ထောင်စုရွေးကောက်ပွဲအတွင်း Donald Trump အနိုင်ရလိုက်တာကြောင့် NATO ပေါ်ထားတဲ့ American ရဲ့တာဝန်ယူမှုတွေဟာအနာဂတ်မှာမသေးချာမြည်ရသလိုဖြစ်လာနေပါတယ်2016ခုနှစ်အတွင်းကာကွယ်ရေးအသုံးစရိတ်အတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ66ဘီလီယံအသုံးပြုခဲ့ပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတွေမှာကာကွယ်ရေးအသုံးစရိတ်ကိုဒုတိယအများဆုံးအသုံးပြုတဲ့ပြည်ထောင်နိုင်ငံဟာဆိုရင်အမေရိကန်ရဲ့အခုကာကွယ်ရေးအသုံးစရိတ်ရဲ့ဆယ်ပုံတစ်ပုံသာရှိပါတယ်။ရွေးကောက်ခံသမ္မတထရန့်ဟာအမေရိကန်ရဲ့ဗန်ဒါရဲ့အကြတဲ့ပေါ်မေးခွန်းထုတ်နေတယ်လို့ဒီအပေါ်မှာရုရှားနိုင်ငံကလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေတယ်လို့နိုင်ငံတကာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာတပ်သိပညာရှင်များအဖွဲ့ဖြစ်တဲ့ RUSI အဖွဲ့က Sarah Lane ကပြောပါတယ
် Collective defense is actually I think psychologically
ပူးပေါင်းကာကွယ်ရေးဟာအနည်းဆုံးတော့စိတ်သက်ရေးရာအရာရုရှားအတွက်ကြီးမားတဲ့အဟန့်တားတစ်ခုဖြစ်ပါတယ် NATO ဘက်ကကာကွယ်ရေးအသုံးစရိတ်နှစ်ရာခိုင်နှုန်းမပေးလို့NATO မဟာမိတ်အဖွဲ့တွေအကူအညီလိုအပ်တဲ့အခါမှာသွားပြီးတော့မကူညီနိုင်ဘူးဆိုပြီး Trump ဘက်ကအဲ့ဒီလိုတွက်ပြီးတော့တမျိုးတမည်တည်းလှုပ်လာနိုင်ပါတယ
်။ Ukraine ရှေ့ချင်းရုရှားလိုလာတဲ့သဘုံတွေအပေါ်တိုက်ခိုက်မှုနဲ့ပတ်သက်ပြီး Ukraine ပေါ်ရုရှားသမ္မတ Vladimir Putin ရဲ့ကင်တွဲပုံကိုရွေးကောက်ခံသမ္မတ Trump ကချီးကျူးနေပါတယ်။ RUSI အဖွဲ့က Sarah Lane ကတော့အခုလိုပြောပါတယ
် That will allow
ဒါဟာ NATO အဖွဲ့ပိုင်နဲ့နဲ့အဖွဲ့ရဲ့စီးလုံးညီညွတ်မှုကိုဆန့်သက်ဖို့အတွက်ရုရှားကိုခွင့်ပြုပေးလိုက်တယ်လို့ဖြစ်လာနိုင်ပါတယ
် Donald Trump ရဲ့ရုရှားနဲ့အစပိုင်းချင်းကပ်မှုတွေဟာနိုင်ငံခြားဆက်ဆံရေးတင်းမာမှုတွေကိုရော့ကျဖို့အတွက်ဖြစ်တယ်လို့ပြောဖို့ကတော့ဆောပါသေးတယ်လို့ John Lodge ကပြောပါတယ
် There are going to be areas where they disagree
သူတို့ကြားမှာအမြင်မတူတဲ့အရာတွေရှိလာနိုင်ပါတယ်ဥပမာသူတို့နှစ်ယောက်တည်းကတယောက်ဟာအီရန်နဲ့ပတ်သက်ပြီးမတူညီတဲ့အမြင်တွေရှိလာမယ်ဆိုရင်ချက်ချင်းမြင်တွေ့လာရမှာပါပဲ
ဒေါ်နယ်ထရမ့်ဟာပြည်တွင်းမှာလည်းသဘောထားကွဲလွဲမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ရဲ့ထောက်ခံမှုတွေဆက်လက်ထားရှိသွားဖို့ကိုပြတ်သားတဲ့အနေနဲ့အမေရိကန်အထက်လွှတ်တော်အမတ်တွေဟာနေတိုးမဟာမိတ်အဖွဲ့တွေစီကိုဒီလအတွင်းမှာပဲတွားရောက်ခဲ့ကြပါတယ်။နှစ်ဖက်စလုံးရဲ့စစ်ရေးတိုးမြင့်လုံဆောင်မှုတွေကြောင့်အန္တရာယ်တွေဟာလည်းပိုပြီးတော့ကြီးမားလာနေပါတယ်။အမေရိကန်အစိုးရတည်းဟာတင်းမာမှုတွေရှိနေတဲ့ဒေသအတွင်းပိုမိုမသေးချာမြေရာတဲ့စီကိုတွန်းပို့ပေးတယ်လို့ဖြစ်လာနိုင်ပွဲရှိပါတယ်ရှင်။
ရှားဖောင်ပြပြခဲ့တာပါရှင်အခုဆက်ပြီးတော့ပြင်သစ်နိုင်ငံမှာလူကြိုက်များနေတဲ့သမရကိုစလဲလောင်းရဲ့မူဝါဒတွေနဲ့နိုင်ငံတကာရဲ့ဆက်ဆံရေးအခြေအနေကိုဆက်ပြီးတော့ကြည့်အောင်ပါရှင်ပြင်သစ်နိုင်ငံမှာလူကြိုက်များနေတဲ့လက်ရရင်သမရကိုစလဲလောင်းမရီလူပန်းကသူ့သမရအဖြစ်ရွေးချယ်ခံရရင်ပြင်သစ်စကားအဓိကပြောတဲ့အာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးကိုဦးစားပေးမှာဖြစ်ပြီးတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အမေရိကန်ရုရှားဆက်ဆံရေးတိုးလာနိုင်တဲ့အလားအလာတွေအပေါ်မှာလည်းချီးကျူးပြောဆိုလိုက်ပါတယ် ပြင်သစ်နိုင်ငံပဲရစ်မြို့မှာပြောကြားခဲ့တဲ့လွတ်ပန်းရဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Lisa Brand ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။အင်္ဂလိပ်ဘာသာစကားပြောတဲ့သတင်းတောက်တွေနဲ့မေးမြန်းခန်းတွင် Islam အစွန်းရောက်ပြဿနာ EU ဥရောပတမကနဲ့အရှေ့လေပိုင်းပြဿနာတွေကိုကြဲကြဲပြန့်ပြန့်ပြောဆိုခဲ့ရမှာလက်ရရင်ကောင်းဆောင် Mary Le Pen ကသမ္မတအဖြစ်သူရွေးချယ်ခံရရင်ပြင်သစ်နိုင်ငံနဲ့ပြင်သစ်ပြည်သူတွေအတွက်အကောင်းဆုံးဖြစ်စေမယ့်ကိစ္စတွေကသူ့ရဲ့မူဝါဒတွေကိုရောင်ပြန်ဟပ်လိုက်မယ်လို့ပြောဆိုခဲ့ပါတယ်။ဒီထဲမှာပြင်သစ်စကားပြောတဲ့အာဖရိကနိုင်ငံတွေနဲ့ရင်းနှီးတဲ့ကုန်သွယ်ရေးဆက်ဆံမှုတွေပါဝင်တယ်လို့ဆိုပါတယ်
။ Coopération internationale à laquelle je suis attaché pas seulement pour des raisons humanitaires, je vous le dis de la manière la
plus Ludajin Sanamu Chang Yin တွေအတွက်တင်မဟုတ်ဘဲ2050ပြည့်နှစ်မှာလူရေနှစ်ဆအထိဖြစ်လာမယ်လို့မျှော်လင့်ရတဲ့အာဖရိကတိုက်ကအစုလိုက်ပြုံလိုက်ရွှေ့ပြောင်းနေထိုင်မှုတွေဖြစ်လာနိုင်တဲ့အခြေအနေကိုပါတားဆီးခြင်းတဲ့အတွက်အာဖရိကတိုက်ဖွံ့ဖြိုးရေးမှာယင်းနှိမ့်ညံ့လူတဲ့အကြောင်းမရီလပန်းကပြင်သစ်ဘာသာနဲ့ပြောကြားခဲ့တာဖြစ်ပါတယ်။အသက်48နှစ်အရွယ်မျိုးသားတက်ဦးပါတီရဲ့ခေါင်းဆောင်မရီလပန်းဟာဧပြီလမှာကျင်းပမယ့်ပထမအကြော်သမ္မတရွေးကောက်ပွဲမတိုင်ခင်လူမှုထောက်ခံမှုကိုအခိုင်အမာရရှိနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးအတွက်ရုန်းကန်နေရချိန်နဲ့အကြမ်းဖက်ဝါဒကိုပြင်သစ်လူထုကကြောက်ရွံ့နေတဲ့ချိန် EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်မှုနဲ့ရွှေ့ပြောင်းအခြေချမှုတွေကိုစန့်ကျင်မှုတွေလို့ပြောဆိုမှုတွေကြောင့်မို့လူကြိုက်များနေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတော်တော်များများကတော့လက်ရရင်ပါတီပေါ်တန်တရားတွေရှိနေကြသေးပါ။ဒါကြောင့်ပထမအကြော်သမ္မတရွေးကောက်ပွဲတွေမှာမရီလပန်းအနိုင်ရဖို့အကြီးအကျယ်မျှော်လင့်ထားကြပေမဲ့မေလရွေးကောက်ပွဲမှာတော့ရှုံးမယ်လို့တွက်ဆထားကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုပထမဦးဆုံးဂုဏ်ပြုစကားပြောကြားခဲ့ကြတဲ့ပြည်သစ်နိုင်ငံရေးသမားတွေကြားမှာမရီလပန်းလည်းပါဝင်ခဲ့တယ်လို့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားအောက်တွတ်သွင်းမှုကိုလည်းကာကွယ်ပြီးတော့ပြောဆိုခဲ့တာပါ
Oui, je pense que monsieur Trump et monsieur Poutine peuvent retrouver la voie de la
Donald Trump ဆိုရလက်ထက်အမေရိကန်ရုရှားဆက်ဆံရေးတိုးလာမယ်ဆိုရင်ပြင်သစ်နိုင်ငံအတွက်လဲစီးပွားရေးနိုင်ငံရေးနဲ့မဟာဗျူဟာအရကောင်းလာမှာဖြစ်တာကြောင့်ဝမ်းသာတဲ့အကြောင်းနဲ့အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကကြားဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုထွန့်လိုပဲသူ့အနေနဲ့လဲတန်တရားရှိတဲ့အကြောင်းမရီလပန်းကပြောဆိုသွားခဲ့ပါတယ်
Je souhaiterais pouvoir voir émerger une alliance entre les États-Unis, la France.
Nous avons montré que nous avons la Russie au pied de la loi, mais à quoi tient ça? Islam a son yau de yé, tient chao mu bon en yé gu. Dai pia po de, nai ngan wé ni ne, si long ni nyo jia me tient pia de lu le, bian de ba da zi ga ne, biao su ge la pia ba le shen.
Dou la xin mia xin.လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွတ်တော်ကိုတိုင်ကြရမှာထဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါဗျ။တိုင်ကြစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တဲ့မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရပ်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမကျင်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်12323812554ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019 January 9ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32 40ပြင်းလိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ဒီစီစဉ်တွေထဲကအမျိုးသမီးခန္ဓာမှာဆိုရင်မြမစာနေစဉ်လောကမှာထင်ရှားခဲ့သူဆရာမကြီးဒေါခင်မျိုးချစ်အကြောင်းကိုတင်ဆက်ပေးမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာဆိုရင်တော့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA အနေနဲ့2016ခုနှစ်အတွင်းမှာဘာတွေအောင်မြင်ခဲ့ပါသလဲ
ဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကလွတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူတုကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝ
မကြခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအပေါ်မပြည့်ဥကျော်စန်းသားကကောက်နှုတ်တင်ပြထားပါတယ်ရှင
် Genocide or not time to act on Myanmar's Rohingya crisis လူမျိုးရုံးသတ်ဖြတ်မှုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေ Rohingya ပြဿနာကိုကင်တွယ်ရမယ့်အချိန်လို့ The diplomat မှာရေးသားထားတဲ့ Luke Huntier ဆောင်းပါးကိုမူရင်းအခေါ်ဝေါ်အသုံးနှုန်းတိုင်းတင်ပြလိုပါတယ်ကျင်းဝဆိုင်ဆိုတဲ့စကားလုံးဟာအတိတ်ပဲဖွင့်ဆိုရခက်ခဲပါတယ်။ပင်မိုရီးယားမှာခမာနီကောင်းဆောင်ပိုပေါ်လက်ထက်ကဖြစ်ခဲ့တာတွေ1980ပြည့်မှာတရုတ်တွေကိုဗီယက်နမ်ကပစ်ခတ်မောင်းထုတ်ခဲ့တာတွေ1960ပြည့်လွန်မှာအင်ဒိုနီးရှားမှာကွန်မြူနစ်တွေကိုစပ်ဖြတ်ခဲ့တာတွေနောက်အစ်စ်ဒီမိုကိုစိမ့်ပိုက်တုံးကအဖြစ်ပြက်တွေဂျင်းဝဆိုင်အဖြစ်ဆွဆွဲခံခဲ့ရပါတယ်။အခုဖိလစ်ပိုင်မှာသမရဒူတာဒေးကမူရီးဆွာရောင်းချသူတွေကိုစပ်ဖြတ်နေတဲ့ကိစ္စကိုလည်းဂျင်းဝဆိုင်တို့ဆွဲဆိုဖို့ချင်းချောက်နေမှုတွေရှိပါတယ်။မြန်မာနိုင်ငံမှာလည်းမွတ်စလင်ရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့နှိပ်စက်မှုကိုတချို့ကဂျင်နိုဆိုက်လို့ကင်ပွန်းတက်နေကြပါတယ်။လွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်မရှိတော့အတိအကျဆုံးဖြတ်ရခဲ့ပါတယ်။ဒီချိန်မှာမွတ်စလင်လူငယ်စုဝင်တချို့ကိုတန်းစီထန်ခိုင်းပြီးရဲတွေရိုက်နှက်နေတဲ့ဗီဒီယိုပေါ်ထွက်လာတာဟာမြန်မာအစိုးရအတွက်ကတိကောက်ဖြစ်စရာပါ။ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကတော့မြန်မာအစိုးရဟာနိုင်ငံတကာဖိအားကိုခြေပတ်ဖို့ကြိုးပမ်းနေတယ်လို့ဆိုဆွဲပါတယ်။ပိုပြီးအရေးကြီးတာကဒီဖြစ်ရပ်တွေကြောင့်အင်ဒိုနီးရှားနဲ့မလေးရှားမှာရှိတဲ့အာဏာပိုင်တွေမွတ်စလင်ကောင်းဆောင်တွေကိုအထူးစိတ်ပျက်စေပြီးဆက်နိုင်ငံရှိတဲ့အာဆီယံအဖွဲ့ဝင်တွေကြားကွဲပြားမှုတွေဖြစ်လာနိုင်ပါတယ်။လူမျိုးရုံးသက်ဖြတ်မှုဟုတ်မဟုတ်ဆိုတာနဲ့ပိုအရေးကြီးနေတာကဒီရက်ဆက်နှိမ်ပတ်မှုတွေကိုရဆိုင်ပြီးဒုက္ခရောက်ခဲ့ရတဲ့သူတွေဒုက္ခရောက်နေတဲ့သူတွေအတွက်တရားမျှတမှုရှိစေဖို့ပဲဖြစ်ပါတယ်။ဒါကိုမလုပ်နိုင်တဲ့ဟာဒေါအောင်ဆန်းစုကြည်အနေနဲ့အာဏာကြီးစိုးမှုဘလောက်နည်းပါးတယ်ဆိုတာကိုပြသတာဖြစ်ပြီးအာဆီယံအကြီးအကဲတွေအတွက်လည်းစဉ်းစားစရာဖြစ်လာပါတယ်။လူခွင့်ရေးကိုအလေးထားခဲ့တဲ့သမ္မတဥပမာကလည်းမကြခင်ရာထူးသက်တမ်းကုံစုံတော့မှာပါ။လူမျိုးရုံးသက်ဖြတ်မှုဖြစ်တယ်လို့စစ်စစ်ပြဖို့ခက်ခဲမှဖြစ်ပေမဲ့ဒီရက်ဆက်ညှဉ်းပန်းမှုတွေနဲ့မြန်မာစစ်တပ်ပေါ်တခခုလုံးနိုင်စရာအကြောင်းပေါ်ပေါက်လာနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာ။စံစည်းကြလို့လယ်သမားတွေနစ်နာဆွဲကောင်းစင်နဲ့ Frontier မြန်မာမှာထွန်းနိုင်ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။2015အောက်တိုဘာမှာစပားစေးတင်းတရားကို၅သိန်းခွဲရှိခဲ့ရာက2016အောက်တိုဘာမှာ3သိန်းကနေ4သိန်း3000ကျားမှာပဲရှိနေခဲ့ပါတယ်။လက်တီကစပားဆိုင်ဖို့အတွက်အရင်းအနှီး3သိန်းလောက်ကုန်ကြတယ်။စပားထွက်လာတော့တီကတင်း80တင်းတရားကိုမှ3သိန်းရတော့အရှုံးပေါ်တယ်လို့မြေဝကျွန်းမှာလက်သမားတူရဲ့ပြောကြားချက်ကိုကိုကဖော်ပြပါတယ်။ဒီနေ့စပားဈေးဟာ2012ကစရည်တွေ့ရင်အနိုင်ဆုံးဖြစ်တယ်လို့မြန်မာကုန်သတ်ကြီးများအသင်းရဲ့စီရင်စရာကိုကိုကဖော်ပြထားပါတယ်။ဈေးကြရတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံအတော်များများမှစပားအထွက်တူပြီးကမ္ဘာဈေးကွက်မှာဆန်ဈေးကျလို့ဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာတော့မုတ်သုံမိုးကြောင့်စပားတွေအများအပြားပျက်စီးခဲ့ရသေးတယ်ဆိုတာလည်းပါဝင်တယ်လို့ဆန်ကုန်သည်များအသင်းအကြီးအကဲတူကပြောပါတယ်။နစ်စနစ်တွေကခင်မမီရန်တရားတွေကမရှိတချို့ဆန်ဆက်တွေမှာဆိုရင်ဆန်ကို6အောင်တောင်ကောင်းကောင်းမလုပ်နိုင်တော့ဘူးလို့လည်းသူကဆိုပါတယ်။ဒီဥပကလည်းမြန်မာပြည်ကဆန်စပါးကိုမတင်သွင်းတော့ဘူးလို့တားမြစ်လိုက်တဲ့အတွက်မြန်မာလက်သမားတွေပုံပုံနေနေစီပါတယ်တရုတ်ကုန်သည်တချို့ကတားမြစ်မှုကိုမသိကြုံကြုံပြုပြီးဝယ်ယူနေကြပေမဲ့ရက်ချင်းချက်ချင်းရက်တယ်ဟိုဘက်ကိုဆန်တင်ပို့ပြီးနှစ်ပတ်ကြာမှငွေချေတဲ့အတွက်အဲ့ဒီနှစ်ပတ်အတွင်းအဖမ်းအဆီးခံသွားရရင်ဆန်တင်ပို့တဲ့မြန်မာကုန်သည်တွေနေနေရပြန်ပါတယ်ဒါပေမဲ့တရုတ်ကိုဒီလိုတင်ပို့ရတာပဲအဆင်ပြေလွယ်ကူမှုအစီအစဉ်ဖြစ်နေတဲ့အတွက်ဆန်ကုန်သည်ကစွန့်စွန့်စားစားလုပ်နေကြတာတွေ့ရပါတယ်လက်သမားအများစုရှိနေတဲ့မြန်မာနိုင်ငံမှာလွှတ်တော်အမတ်တချို့ကဒီလက်သမားတွေရဲ့ဘဝကိုကောက်ွယ်ဖို့မြင့်တင်ဖို့ကြီးလက်စီးပွားရေးတိုးတက်စေဖို့အတွက်မူဝါဒတွေချမှတ်ဖို့ကြိုးပမ်းနေကြပါတယ် အစိုးရကလည်းဒီပြဿနာပြည်လဲဖို့အတွက်ဆောင်ရွက်နေတယ်ဆိုပေမဲ့အသေးစိတ်ကတော့မသိရသေးဘူးလို့ရေးသားထားပါခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုမနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလတန်ကအစီအစဉ်တင်ဆက်ထားပါတယ
်။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်။စာလုံးပေါင်းက P U L L pull ကဆွဲတာA တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူတပားကိုလိမ်ဖို့ညာဖို့လှေပြားဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ
Try to pull a fast one
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်ရင်းစုံနားဆင်ရမယ်မြို့သမီကဏ္ဍမှာတော့မြမစာနယ်ဇင်လောကမှာထင်ရှားခဲ့တဲ့ဆရာမကြီးဒေါက်ခင်မျိုးချစ်အကြောင်းနိုင်ငံအကျိုးပြုတူယူပွဲရာခံယူချက်တွေအကြောင်းကိုဒီသတင်းပတ်မြို့သမီကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်
U Sen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and fin-like crest on its head. This is the same thing as
Infinite Variety, so that you can see it. We too do it. You can see it. U Sen Kine Chong, now can you be...မြမရုပ်သေးပညာအကြောင်းကိုစိတ်ဝင်စားဖို့ရာရေးသားခဲ့တဲ့ဇာတ်ဝင်ခန်းတစ်ခန်းပါအဲ့ဒီဝိတုဟာ1980ခုနှစ်မှာရှစ်တောင်အာရှဝိတုတို့ပြိုင်ပွဲမှာပထမဆုံးရရှိခဲ့ပါတယ်ဆာဖပရိသတ်အများပြားကဒေါက်ခင်မြူချီရဲ့အင်္ဂလိပ်စာအရေးသားဟာမြမစာပေရေးသားတဲ့တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါတယ်မြမသမိုင်းဝိတုတို့များနဲ့မြမယဉ်ကျေးမှုဓလေ့ဖြစ်တွေ့အကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြမပြည်တွင်းမှာရောပြည်ပမှာပါနာမည်ကြီးလာပါတယ်။ဆီယမကြီးရဲ့စာပေအေးသားနဲ့ပတ်သက်လို့ London City School of Oriental Studies မြန်မာစာဌာနမှာဆီယမဟောင်းတူဖြစ်ခဲ့သူ Anne Allett ကခုလိုသုံးသပ်ပါတယ်
။ The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လာပါတယ်။အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာစွေလာနှစ်သက်ဖွေရအများကြီးပါပါတယ်။ဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထိုစဉ်ယဉ်ကျေးမှုဝင်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညံပါပဲ။သူအဆိုရဒေါက်ခင်မျိုးချစ်အင်္ဂလိပ်ဘာသာနှင့်စာပြီးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆီယမကြီးအဲလက်ကပြောသွားတာပါ။ဒေါက်ခင်မျိုးချစ်ကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဦးခင်စောကဖေဗရီလာ1948ခုနှစ်ကမြမအတန်းကိုစပြီးတည်ထောင်ခဲ့စဉ်မြို့သမီးအတန်းဖြင့်အမှုတမ်းများမှာ Independent ဒေါ်စန်းဒေါ်မြစိန်ဒေါ်စောမုံကြီးနဲ့ဒေါက်ခင်မျိုးချစ်တို့ပါဝင်ရဲ့အကြောင်းထိုစဉ်ကဒေါက်ခင်မျိုးချစ်တင်ပြခဲ့တဲ့လှိုင်ထိတ်ခေါင်းတင်းအလွားမင်းသမီးအကြောင်းကတော့အများကထင်ထားကြသလိုကနောင်မင်းသားသူထံပြန်လာဖို့မဲခုမျောနေတာတသက်မဟုတ်ပဲလှိုင်ထိတ်ခေါင်းတင်းဘောလေများရဲ့အ내တီပဲဟာစိတ်တခိုင်မာပြီးမြို့သမီးအရေးသွေးရှိမှုကိုပြသနိုင်ခဲ့တယ်လို့လေအနာအလတ်ကပြောခဲ့ပါတယ
် So as Ukinzo says Kimyochit was already speaking as a
Ukinzo ရေးသားခဲ့တဲ့အတိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ ဲ့ဒီခက်ခဲကစလို့အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်။စကကြီးမှာဥခင်စောဆက်ပြီးရေးသားထားတာကတော့ဒေါက်ခင်မျိုးချီရဲ့ကိုယ်အမြင်ကိုယ်ပိုင်အတွေ့အကြုံဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှူတောင်းနဲ့စိတ်ဝင်စားမှုဘက်ကလာတဲ့အတွက်သိက္ကိုဆန့်သစ်စေပါတယ်လို့ဆ iam မကြီးအလက်ကရှင်းပြသွားတာပါ။ဆ iam မကြီးဒေါက်ခင်မျိုးချီနေနဲ့ငယ်စဉ်တောင်ကြီးခလေးဘွားကလေးကစာကြဲကြဲမဟုတ်မခမ်းမင်းကလေးဖြစ်ခဲ့ပါတယ်။ဖခင်ဦးတော်ကရသွေဝန်တော့ဖြစ်လို့မြမပြည်တခွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူ့ကလေးဘွားဟာအခြေတကျမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်တန်းတင်ကလည်းမွေးချင်း9ယောက်နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဦးစားပေးတာတွေ့ရတော့ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့သာအချိန်ကုန်ခဲ့ပြီးရှေးက်စပီးယားဗစ်တာဟျူဂိုနဲ့Charles Dickens အစရှိတဲ့နာမည်ကြီးအင်္ဂလိပ်ဂန်ဒဝင်စာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမအဖြစ်သူအသက်မွေးဝမ်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်။စစ်ချုပ်ခေတ်ကမျိုးချစ်လှူရှောင်းမှုများမှာပါဝင်ခဲ့ပြီးတဲ့နောက်စစ်ပြီးမှာတော့သူကမြမတမိုင်းမြမယဉ်ကျေးမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိတ္ထုလိုဆောင်းပါးများရေးသားခဲ့ပါတယ်။1949ခုကနေ50ခုကြာဒေါက်ခင်မျိုးချစ်ဟာဘာသာပြန်စာပေအဖွဲ့မှာအမှုထမ်းခဲ့ပြီး1958ခုနှစ်ကနေ1962ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခင်မျိုးချစ်ဟာနေချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရမှာအာဂျိုမန်တဲ့ပါဝင်ခဲ့ပြီးမြေသူ့မှာနိုင်ငံခြားသားမစ်စ်ဝီရင်းချများရှိသလိုသူဟာအင်္ဂလိပ်ဂန်ဒဝင်စာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတစ်ဦးဖြစ်တယ်လို့ဆိုပါတယ်။1982ခုနှစ်နဲ့1990ခုနှစ်များမှာသူနဲ့သူ့ခင်မွန်းဆရာဦးခင်မောင်လတ်တို့ဟာKing Lear နဲ့ Anthony and Cleopatra စတဲ့အင်္ဂလိပ်ဂန္ဓဝင်စာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းယှဉ်သင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာ Editor ဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြသင့်တယ်ပြည်သူလူထုကတည်တည်နေလို့သူယုံကြည်ရင်ရရဲ့ဝဝတင်ပြလေရှိခဲ့တယ်လို့လေအန်နဲအလက်ကပြောပါတယ
် She was quite outspoken in her criticism of the official demand that writers
ဆိုင်ဆီယမ်ရဲ့ဝိထုတွေဆောင်းပါတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်တနည်းဆိုစာပေအနှစ်သာရအတွက်မဟုတ်ပဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါခီမျိုးချစ်ကပူပူလင်းလင်းပဲဝေဖန်ခဲ့တယ်လို့ဆ iam ကြီးအလက်ကပြောသွားတာဖြစ်ပါတယ်။ဆ iam ကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ခွင့်နဲ့ပတ်သက်လို့လေသူ့အမြင်ကိုရေးသားခဲ့ပါသေးတယ်။ကျွေးကျော်တန်းတွေကိုရှေ့ခေတ်မဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေလေချောင်းကွဲလူမတက်မျိုးချစ်မြန်မာတွေဟာနေချစ်ကိုတော်လံအော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆ iam ကြီးကပြောခဲ့တဲ့အကြောင်းအန်နဲအလက်ကပြောပါတယ
် We nearly burst our lungs crying တကယ်မျိုးဟဲ့တို့ဗမာမိတုတ်မိတုတ်ရှုရှုအရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတာနဲ့အင်္ဂလိပ်ကိုလိုနီနေချစ်စနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့တို့ဗမာတွေဒီတော့ဘယ်လိုအခြေဆိုင်နေပါလဲဆိုပြီးတော့လေစမ်းစစ်ရမှာတော
့ TodayThat's 1967, she says. The cry, right for the people, is being dinned.
သူဆိုကနေ1969ခုနှစ်အချိန်မှာတော့ပြည်သူအကျိုးပြုစာပေရေးပါဆိုပြီးနားရိပ်သွင်းခံရတဲ့ပုံစံမျိုးနဲ့ရေးနေတဲ့အကြောင်းပြည်သူအကျိုးပြုစာပေဟာဆ iam ကြီးမြင်ရစာပေဟာအမှုပညာတရားဖြစ်တယ်။ပကြီးပမှုပညာရရနဲ့အတူတူပါပဲ။စာပေကိုစာပေအနှစ်သာရတွေ့ရေးဖို့နဲ့စာပေကိုလက်လွတ်စပယ်ရေးဖို့အပြင်ရင်ရင်တီးတီးမရေးဖို့နဲ့ပြည်သူလူထုကိုလေးစားအကျိုးပြုတတ်ဖို့လူကြောင့်လေဆ iam ကြီးကပြောပြခဲ့တယ်လို့ NNL ကရှင်းပြသွားတာဖြစ်ပါတယ
် Manufacturing crude a don't like a did like unpalatable
don't like a did like တင်ပြတဲ့ဝါဒတွေဆောင်ပုတ်တွေဟာပြည်သူလူထုကိုအကျိုးမပြုတဲ့အပြင်ပြည်သူလူထုကလည်းလက်ခံမှာမဟုတ်ဘူးလို့ဆ iam ကြီးဒေါက်ခင်မျိုးချစ်ကရေးသားခဲ့တဲ့အကြောင်းလေ NNL ကပြောသွားပါသေးတယ်ဆ iam ကြီးဒေါက်ခင်မျိုးချစ်ရဲ့ဘဝခံယူချက်ကဘယ်လိုများပါလဲ။ကွေလွန်လီပြည်ဖြစ်တဲ့ဆ iam ကြီးဒေါက်ခင်မျိုးချစ်ဟာအသက်အရွယ်ကြီးရင်ပြီးအဆင့်မြင့်များကြိုက်ခဲတဲ့ယောဂါကြောင့်အိယာထဲနေရတာများပြီးမြင်သူဟာတရားရှိသူတစ်ဦးဖြစ်တယ်လို့သိရပါလေ။သူဟာအစိုးရကအကောင့်ကိုမြင်တတ်သူဖြစ်ပြီးဟာတညာဇဝနညာထက်သူတစ်ဦးလည်းဖြစ်ပါလေ။ သူ့မိတ်ဆွေရောင်းရင်အများစုကိုလည်း The Gift of Laughter ဆိုတဲ့မြမဟာတများအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမေတ္တာလက်ဆောင်ဖြင့်ပေးလေရှိပါတယ်။ဒါကြောင့်လည်းအန်နဲ့အလက်ကဆီယမာကြီးတတ်တီကိုချီးကျူးခဲ့ရမှာစိတ်ဝင်စားဖို့ရဖြစ်တဲ့ဒေါခီမြို့ချီရဲ့စာပြန်ရေးသားချက်ကိုတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကူညီကုန်းချုပ်အပ်ပါတယ်ရှင်
။ No no don't say to me that ကြောက်စရာရှိတာလေကြောက်စိတ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာလှုပ်
ဒေါ်လာတန်စီဂျင်တင်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA အနေနဲ့2016ခုနှစ်အတွင်းမှာဘာတွေအောင်မြင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးဒေါခင်မျိုးသက်စီဇန်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်
ဒီတစ်ပတ်တော့2016ခုနှစ်အတွင်းအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုပြောပြပေးပါရစေ2016ခုနှစ်မှာ NASA အဖွဲ့အတွက်အောင်မြင်မှုတွေနဲ့အတူဝန်းနည်းပွဲဖြစ်ရတဲ့ခုကတော့အာကာသတရေကောင် John Glenn ကွယ်လွန်သွားတာပါလို့သူ့ကိုအဆွဲပြုပြီးနာမည်ပေးထားတဲ့ Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ NASA ဌာနပေါင်း10ခုရှိတဲ့အထက်မှာကျွန်တော်ဌာနကို NASA John Glenn Center လို့ခေါ်ပါတယ်။သူက85နှစ်ရှိသွားပြီဖြစ်ပါတယ်။ဒီသုတေသနဌာနရဲ့85နှစ်မြောက်မှာပဲအမေရိကန်ရဲ့ပထမအဦးဆုံးကမ္ဘာ့အာကာသသုရေကောင် Senator John Glenn ဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။ John Glenn က1969နှစ်လောက်ကသူ့ရဲ့ကမ္ဘာ့လမ်းကြောင်းတွေကိုသွားတဲ့ဂျိုဒူးနဲ့အရှိတအာရှနိုင်ငံများကိုလှည့်ပတ်ပြီး NASA ရဲ့အာကာသအောင်မြင်မှုလိုက်ပြီးတော့ပြခဲ့ပါတယ်ပြခဲ့တဲ့အထက်မှာဗမာပြည်ကိုလည်းရောက်ခဲ့ပါတယ
်2016ခုနှစ်အတွင်း NASA ရဲ့ဂျိုရုတွေနဲ့အာကာသမှန်ပြောင်းတွေကနေဘာတွေလုပ်နိုင်ခဲ့တယ်ဆိုတာကိုကြည့်ရအောင်ပ
ါဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကတွေ့ခဲ့တဲ့ဂျူနိုဆိုတဲ့ဂျိုဒုကဇူလိုင်လကကြာကပရီဂျိုရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေဒါသိပ္ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ။နောက်ဒီနှစ်မေလမှာပဲကက်ပလာဆိုတဲ့ဂျိုဒုကစက်ကြာဝလာငကွေတန်းထဲမှာဂျိုအသစ်ပေါင်း1300လောက်ကိုထပ်ပြီးတော့ရှာဖွေတိရှိမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါအပြင်မှာလည်းအာကာသမှန်ပြောင်းလို့ခေါ်တဲ့ Hubble Space Telescope နော် Hubble အာကာသအဝေးကြီးမှန်ပြောင်းတာဒီနှစ်မှာလာဒပရီဂျိုရဲ့လာဖြစ်တဲ့ယူရိုပါကိုအသေးစိတ်ဓာတ်ပုံရိုက်တိုင်းယူနိုင်ပါတယ်။ယူရိုပါဟာဒါဒရီဂျိုရဲ့လာတင်းဖြစ်ပြီးတော့ကဘာတဲ့ရေနှစ်ဆလောက်ဒီပါထိန်းထားနိုင်ပါတယ်ကျွန်တော်တို့နေဆက်ကြဝလာထဲမှာကဘာကလွဲရင်လက်ရှိရုပ်များရှိနိုင်တယ်လို့မှန်းဆထားတာယူရိုပါဆိုတဲ့ဒါဒရီဂျိုရဲ့လာလဲပါပါတယ
်အပြည့်ပြည့်ဆိုင်ရာအာကာသစခန်းကထူးခြားတဲ့စမ်းသပ်မှုတွေကဘာတွေပါလဲ
2016ခုနှစ်မှာအပြည်ပြည်ဆိုင်ရာအာကာသစခန်းဟာအလေးချိန်မဲ့ဆွဲရမဲ့သိပ္ပံသုတေသနကိုနိုင်ငံပေါင်းများစွာနဲ့တွဲဖြစ်ပြီးလုပ်တာအခုဆို16နှစ်ပြည့်သွားပါပြီ။ဒီနှစ်ထဲမှာအမေရိကန်အာကာသယာဉ်မှူး Scott Kelly ကအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရဲအကြာဆုံးအာကာသယာဉ်မှူးအနေနဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းထဲမှာနေခဲ့ပါတယ်။ရဲပေါင်း340လောက်ဧခိုင်းနဲ့အကြောင်း10နှစ်နဲ့20လောက်အတွင်းမှာအင်ကာဂျိုကိုလူသားတွေရောက်ပါတော့မယ်။ဆိုအလေးချိန်မဲ့တဲ့အာကာသထဲမှာခရီးသွားနေထိုင်တဲ့အခါကြလို့ရှိရင်လူရဲ့ဒီဘဝပြောင်းလဲမှုကဘယ်လိုဖြစ်လာမလဲဆိုသိပ္ပံအချက်လက်တွေစုဆောင်းတာဖြစ်ပါတယ်။အဲဒီအထက်မှာစိတ်ဝင်စားဖို့ကောင်းတာကတော့ Scott Kelly ပြန်လာတဲ့အခါကျတော့ပြန်ပြီးဟန်နိုင်ကိုတော်တော်ကိုပြန်လှုပ်ရော်။နောက်တစ်ခုကတစ်နှစ်နီးပါးလောက်နေလာတဲ့အခါကျတော့နေတိုင်းနေ့တူကလှုပ်တဲ့တချို့အချက်တွေကိုသူမိလာတယ်ဆိုတာကိုသတိထားမိပါတယ်။အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာကိုအခုစက်တုတေသနာပြုစုံစမ်းနေပါတယ်
။အင်ကာဂျိုကိုစူးစမ်းမှုအခြေအနေကရောဘယ်ထိရောက်နေပါပြီလဲ။
ဒီနေ့မှာအင်ကာဂျိုလူသားတွေသွားဖို့အတွက်စက်ပြီးပင်ဆင်လဲရှိပါတယ် Space Launch System SLS ဆိုတဲ့ဒုံးပျံကျွတ်တင်တာနောက်တစ်နှစ်လောက်နေလို့ရှိရင် Florida တန်းကြီးကနေဒီအငူကနေသူ့အတွက်စောက်ထားတဲ့ဒုံးပျံဆင်ကနေပြီးတော့မှဒီဒုံးပျံအစ်စ်ကိုတန်းတီမှာဖြစ်ပါတယ်နောက်တစ်ခုကတော့အင်ကာဂျိုပတ်လန်းချောင်းကိုကျွတ်တင်ထားတဲ့ MR ပေါ့နော် Mars Reconnaissance Orbiter ဆိုတဲ့ဂျိုဒုကအင်ကာဂျိုရဲ့ဂျိုင်ဝမ်းကြီးတစ်ခုထဲမှာအလွန်ကြီးတဲ့ကမ္ဘာပေါ်မှာအကြီးဆုံးရေအိုင်ကြီးတဲ့တောင်ကြီးတဲ့area အင်ကာဂျိုမျက်နှာပြင်မြေလွှာရဲ့အောက်မှာရှိတယ်ဆိုတာကိုစပြီးတော့သတင်းဖို့တိုင်းနိုင်ခဲ့ပါပြီအဲ့တော့လွန်ခဲ့တဲ့စနေနေ့လောက်ကတင်ထားခဲ့တဲ့ Mount Susan K curiosity ဆိုတဲ့စိတ်ယုတ်လေးဟာအခုချိန်ကအင်္ဂါကျုပ်မှာအောက်ဆီဂျင်ဒုတဲ့ပမာဏဘယ်လောက်ရှိတယ်ဆိုတဲ့ဟာကိုတိုင်းတာခဲ့ပြီးအချိန်ကကဘာလေတူးနီးပါးလောက်ကိုရှိတဲ့အောက်ဆီဂျင်ရှိခဲ့တယ်ဆိုတာကိုရှာဖွေတွေ့ရှိခဲ့ပါတယ် curiosity ဆိုတဲ့မောင်းတူမဲ့စိတ်ယုတ်ကလေးကဘယ်ကြောက်သားမျိုးကိုလေ့လာမလဲဆိုတဲ့ဟာကိုသူ့ဟာသူ့စိတ်ပံအချက်လက်တွေကိုနှိုင်းယှဉ်ပြီးတော့သူ့လိုချင်တဲ့ကြောက်သားတွေကိုရှာသူ့ဟာသူ့တူးပြီးတော့မှယူပဇီဝဓာတုအချက်လက်တွေအကုန်လုံးကိုစပြီးတော့ပို့နိုင်ပါပြီ
အာကာသနည်းပညာတွေအပြင်ကမ္ဘာမှာလူသားတွေအချို့ပြုဖို့အတွက်လုပ်နိုင်တာတွေကိုလည်းကြည့်ရအောင်ပ
ါ Micro Link Company ဆိုတဲ့ပုဂ္ဂလိယပိုင်ကုမ္ပဏီနဲ့ NASA နဲ့တွဲပြီး NASA အထောက်အကူနဲ့ဆိုလာပြားတစ်ခုကိုထုတ်နိုင်ပါတယ်။အဲဒီဆိုလာပြားစက်ကူလောက်ပါပြီးလိတ်ကြီးတော့လည်းတည်သွားလို့ရပါတယ်။နောက်တစ်ခုကတော့ Layer 3ဒီ Electron Z တို့ကောက်ရိပ်ဆက်တွေကိုအရင်တုန်းကတော့လူကိုယ်တိုင်မောင်းပါတယ်။အခု NASA ကနေပြီးတော့ GPS နဲ့ထိန်းချုပ်စနစ်နဲ့ Electron ကောက်ရိပ်တဲ့ဆက်တွေအကုန်လုံးလူမပါဘဲနဲ့ကောက်ရိပ်လို့ရအောင် Electron လို့ရအောင်ခန့်တီးပေးခဲ့ပါတယ်။နှစ်ထဲမှာကကြဝလာမှာစူဇန်တဲ့အခါမှာသုံးတဲ့ဆက်တီကိုဒီကဘာပေါ်မှာပြန်သုံးတဲ့နည်းပညာတွေမှာတော့အင်္ဂါဂျိုဘောတင်ထားတဲ့ဂျိုရူရဲ့ကင်မရာတွေရဲ့သူတို့ရဲ့ resolution ပေါ့နော်အသေးစိတ်ကိုတိတ်ကြည့်နိုင်တဲ့ဟာကိုအခုကင်းထောက်လေမြန်တွေကနေဒီတကဘာလုံးရဲ့မြေမျက်နှာပြင်ကိုရိုက်ပြီးကဘာရဲ့ယာတိကုတုကိုပို့ပြီးအတိတိကျကျတိုင်းနိုင်ပါတယ်နောက်တစ်ခုကပစ်တော်ထိမ့်သိမ့်ရေးမှာ aerial photography ပေါ့နော်ကောင်းကင်ကနေပြီးတော့ဓာတ်ပုံရိုက်တဲ့ဟာကိုအသေးစိတ်ကိုင်းလို့ရအောင်သုံးရအောင်NASA ထွင်ထားတဲ့ကင်မရာကိုတုံးပါတယ်အဓိကနောက်တစ်ခုဘယ်နေရာမှာသွားအသုံးဝင်လဲဆိုလို့ရှိရင်ဒီတစ်တော်မီးလောင်ရဲ့အခါကြလို့ရှိရင် area ဘလောက်အထိပြန့်နှံ့ပြီးတော့ဘလောက်မီးပြင်းပြင်းနဲ့ဘယ်နေရာမှာလောင်နေလဲဆိုတဲ့ဟာကိုအတိအကျပြောနိုင်တဲ့ကင်မရာတွေစာသုံးလို့ရနေပါပြီနောက်တစ်ခုကရှေးဟောင်းမြို့ကြီးတွေမြို့ပြည့်ကြီးတွေဟာဘယ်နေရာမှာရှိနိုင်တယ်ဆိုတဲ့ဟာကိုဒီ area photography နဲ့ကောင်းကင်ကနေပြီးဓာတ်ပုံရိုက်တဲ့မီးပညာမှာဒီNASA သုံးတဲ့ကင်မရာတွေကိုစသုံးနေကြပါပြီ
။ NASA ကလူသားတွေအတွက်အကျိုးရှိစေတဲ့ဒီနှစ်အတွင်းတီထွင်မှုတချို့လည်းရှိပါသေးတယ်
။ NASA ကတီထွင်ပေးတဲ့နောက်တစ်ခုကတော့ကျွန်တော်တို့လက်ကင် cellular ဖုန်းတွေကို app တစ်ခု download လုပ်ပြီးတော့လက်မလောက်လက်သန်းလောက်ရှိတဲ့ဆက်ကလေးကို battery charger လုပ်တဲ့နေရာလေးမှာထည့်လိုက်တာနဲ့ဒီ cellular ဖုန်းကမီးလောင်နေတဲ့မီးခိုးငွေတွေဘယ်လောက်အထိထွက်နေသလဲ၊ပူချိန်ဘယ်လောက်ရှိပြီးဘလို့တန်းငွေတွေကကိုပတ်ဝန်းကျင်တွေမှာရှိလဲပေါ့နော်ကာဗွန်မိုနောက်ဆိုက်စင်ဆာတို့ဒီအောက်ဆီဂျင်စင်ဆာတို့ပြောင်းသွားပြီးတော့သုံးလို့ရတဲ့ဤပညာကို NASA နေပြီးတော့လူတွေသုံးဖို့အတွက်ကိုကူညီထောက်ပံ့ခဲ့ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာအချမ်းဖဲ့ဝါဒကိုလွှမ်းခြုံဆန့်ကျင်တိုက်ခိုက်တဲ့နေရာမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဟာတော့ကြကြတဲ့နေရာမှာရောက်ရှိလာခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆေရာစီဝဲကပြောပါတယ်အကြမ်းဖက်ဝါဒကိုဆန့်ကျင်မှုကြိုးပမ်းမှုတွေဟာအဂတိလိုက်စားမှုကြောင့်ရော့ကျသွားရတယ်လို့သူမကပြောပါတယ်အကြမ်းဖက်ချိန်ချောက်မှုတွေအစွန်းရောက်တိုက်ခိုက်မှုတွေကိုအကျင့်ပြက်ခြားစားမှုကမီးလောင်ရာလေပင့်ပေးနေပါတယ်အစိုးရအရာရှိတွေနဲ့ဌာနတွေကပြစ်ဒဏ်မကျရောက်စေဖို့အတွက်အမခံမှုလက်လာပါတောင်းခံနေကြပါတယ်ပြည်သူနဲ့အစိုးရကြားမှာရှိတဲ့အပြန်လှန်လေးစားမှုကိုပြပြစေပါတယ်ဒါဟာအကြမ်းဖက်တမားတွေအနေနဲ့သူတို့ကိုသူတို့ညှိနှိုင်းဆောင်ရွက်သူတွေဖြစ်ရှုမြင်လာစေပါတယ်နိုင်ငံသားတအုပ်အနေနဲ့သူတို့ပေါ်မမှန်မကန်လုပ်နေတယ်ဆိုတာကိုသိနေပါလျက်နဲ့ဘာမှလှုပ်ဆောင်ခွင့်မပြုတာအနှောက်အယှက်ပေးတာမျိုးတော့စိတ်ပျက်စရာကောင်းတာမရှိပါဘူးလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအကြံဖန်များစွာပြောခဲ့ဘူးပါတယ်ဥပမာအနေနဲ့ပြရမယ်ဆိုရင်လွန်ခဲ့တဲ့15နှစ်တာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဟာအစိုးရရဲ့ကုကြိုးရှာမှုကိုအတုံးချပြီးသူတို့အတွက်တိုက်ခိုက်ရေးသမားတွေအင်အားတောင့်တင်းလာအောင်ဖြစ်တင်းနှံခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ဆက်ဆက်နေတဲ့လူတွေရဲ့အတွေ့အကြုံတွေကအစွန်းရောက်တိုက်ခိုက်မှုတွေအပါအဝင်နိုင်ငံရေးအကြမ်းဖက်မှုတွေနဲ့လည်းဆက်ဆက်နေတာကိုတွေ့ရပါတယ်။လက်ရှိရှိနေတဲ့အကြမ်းဖက်အုပ်စုတွေကိုအရှိတီတဲ့နေအောင်တခြားနေရာတွေကိုစိတ်ဝင်နှံအောင်အကျင့်ပြက်ခြားစားမှုတွေကကူညီပံ့ပိုးပေးနေပါတယ်ဥပမာအားဖြင့်မူဆိုးမြို့မှာဆိုရင် IS Islamic စစ်သည်ကြွတွေ မြို့ကိုတိမ့်ပိုက်ဖို့ကြိုးပမ်းတဲ့နေရာမှာရေနံမောင်းခိုးရောင်းချမှုကအကူအညီပေးပါတယ်။အရှိဥရောပမှာဆိုရင်လေပြည်ပအကြမ်းဖက်သမားတွေဟာသူတို့ရဲ့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနိုင်ရေးအတွက်နေဆက်လုံခြုံရေးတပ်ဖွဲ့တွေကိုလက်ပေးပြီးတော့ဖြတ်တန်းခဲ့ကြပါတယ်။အာဖရိကအနောက်ခြမ်းတခွင်မှာလည်းစစ်သားတွေဟာမောင်းခိုးလက်နက်ဈေးကွက်တွေကတဆင့်ဘူကိုဟာရန်စစ်သွေးကြတွေထံကိုလက်နက်တွေရောင်းချတာမျိုးရှိသလိုအစိုးရတပ်တွေအရွှေ့ပြောင်းနေရာချထားမှုတရင်ကိုအယ်ခိုင်ဒါအဖွဲ့ကပေးပို့ပြီးတော့တရင်ရောင်းစားခဲ့ကြပါတယ်။အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေကိုတံပြန်ချိန်မုန်းတဲ့နေရာမှာတန်းပြည်ရဲ့လုံခြုံရေးကိုဆောင်ရွက်တဲ့နေရာမှာအဂရိလိုက်စားမှုကအနှောက်အယှက်ဖြစ်စေပါတယ်။ဥပမာမနစ်ကနိုင်ဂျီးရီးယားသမ္မတဖြစ်လာတဲ့ဘူဟာရီဟာစစ်တပ်ကြီးတစ်ခုလုံးဘာမှအနှစ်သာရမရှိတော့ပဲချစားနေပြီးတော့ဘိုကိုဟာရန်အဖွဲ့ကိုရင်ဆိုင်နှိမ်စွမ်းမရှိတဲ့အနေအထားမျိုးကြုံတွေ့ခဲ့ရပါတယ်။အီရတ်နိုင်ငံမှာဟိုက်ဒီယာအယ်အဘဒီဝင်းကြီးချုပ်ဖြစ်လာချိန်မှာ IS စစ်သွေးကြွတွေကိုတိုက်ပွဲဝင်နေတဲ့စစ်သားရေအတွက်9000ဟာအပြင်းမှာတကယ်မရှိပဲလစာထုတ်တဲ့စီးအင်းထဲမှာရှိနေတာကိုတွေ့ခဲ့ရပါတယ်။အဲ့ဒီလိုအချက်တွေကြောင့်နိုင်ငံသားဝင်းကြီးဂျွန်ကယ်ရီကနိုင်ငံလုံခြုံရေးအတွက်ဦးစားပေးအဆင့်အနေနဲ့အကျင့်ပြည့်ချစားမှုကိုတိုက်ဖြတ်ပြည့်ရပါမယ်လို့ပြောဆိုခဲ့ပါတယ်။စီဝါရေးတိုးတက်မှုနဲ့လူခွင့်ရေးကိုအကျင့်ပြည့်ချစားမှုကချင်းချောင်နေပါတယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ကပြောပါတယ်။ဒါပေမဲ့ဒီချင်းချောင်မှုကို short track ခဲ့ကြပါတယ်။အကျင့်ပြည့်ချစားမှုဟာထင်တာထက်ပိုးပြီးတော့အန္တရာယ်ကြီးမားပါတယ်။အရေးတကြီးဂရုတစိုက်လိုအပ်တဲ့အရင်းမြစ်တွေကိုအတုံးချပြီးတော့ဆန့်ကျင်ကြရမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်မှသာပွင့်လင်းပြီးတော့ထင်သာမြင်သာရှိတဲ့လူဖွဲ့စည်းကိုတည်ဆောက်နိုင်မှာဖြစ်တယ်လို့အကျန့်ဖက်ချင်းချောင်မှုတွေကနေပုံမိုးပြီးတော့ကင်းဝေးစီမှလည်းဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ကြကြရတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE အစီအစဉ်တွေကို bamis.voenews.com မှာလည်းပြန်လည်နားဆင်လို့ရပါတယ်ရှင်။VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့မဆုမျက်မှောင်ကကြေညာပေးပါမယ်ရှင်
။ American ပြည်ထောင်စု Florida ပြည်နယ်က Fort Lauderdale Hollywood နိုင်ငံတကာလေဆိပ်မှာတောက်ကြနေနှစ်လပိုင်းတုန်းကပစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါရယ်။ပစ်ခတ်မှုဖြစ်ပြီးတနင်္လာနေ့အကြာလေဆိပ်ထဲကနောက်နေရာတွေမှာပစ်ခတ်မှုတွေထပ်ရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါရယ်။ပစ်ခတ်သူလို့မတင်ကြတဲ့သူဟာကနေဒါလေကြောင်းလိုင်းလေယာဉ်နဲ့ပါလာတဲ့ခီးတဲ့တယောက်ဖြစ်ပြီးတော့တနက်ကိုစစ်ဆေးမှုခံပြီးအနှံသေးဆောင်လာတဲ့အိတ်ထဲမှာတည်ယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဘာကြောင့်ပြစ်ခတ်ခဲ့တယ်လဲဆိုတာကိုစုံစမ်းနေစေဖြစ်ပါတယ်။ပြစ်ခတ်ခံခဲ့ရသူတွေအတွက်ဆူတောင်းပေးကြဖို့အတွက် Florida ပြည်နယ်အုပ်ချုပ်ရေးမှူးကလည်းတိုက်တွန်းထားပါတယ်။ American သမ္မတသစ်ဖြစ်လာတော့မဲ့ Donald Trump ဟာထောက်လှမ်းရေးအကြီးအကဲတွေနဲ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာ Russia အပါအဝင်ပြည်ပကစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အသေးစိတ်အချက်တွေကိုထောက်လှမ်းရေးထိတ်တန့်တာဝန်ရှိသူတွေက Mr. Trump ကိုရှင်းပြခဲ့ကြပါတယ်။ဒီတွေ့ဆုံမှုဟာထိရောက်မှုရှိပြီးတော့ကြီးမြတ်တဲ့နိုင်ငံဖြစ်အောင်ဝိုင်းဝန်းဆောင်ရွက်နေတဲ့ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့လုပ်ရအပေါ်သူ့အနေနဲ့အင်မတန်လေးစားတယ်လို့ Mr. Trump ကတွေ့ဆုံပွဲအပြီးကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့ Democratic Party ရဲ့ Internet ကွန်ရက်ထဲကို Russia ကထိုးဖောက်ခိုးဝင်ပြီးတော့ပါတီအတွက်နင့်နာစေမယ့်အချက်အလက်တွေလူသိရှင်ကြားဖြစ်အောင်လုပ်ခဲ့တဲ့ပိတ်ကုဆာအပေါ်သူလက်ခံနေဆိုတဲ့အမြင်မျိုးကိုတော့ဖော်ပြမထားပါဘူး။တခါအန်တာတိကတိုက်ကအီယာမရေခဲတုံးကြီးတစ်ခုဟာကွဲထွက်ပြီးတော့ရေမျိုးရောမဲ့အခြေအနေဖြစ်နေတယ်လို့ဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေကပြောပါရယ်။ Swansea တက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့အပြောအရ Larsen-C ရေခဲတုံးကြီးမှာကွဲအပ်ကြောင်းကြီးဟာပို့ပြီးတော့ကြီးမားလာပြီးကွဲထွက်ဖို့အတွက်တော်တော်လေးပဲလိုတော့တယ်လို့ပြောပါရယ်ရှင်။
တရင်ချင်းချုပ်ကိုမဆွမျက်မွန်ကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကေဗင်ဖောင်လာဖြစ်ပါတယ်ကျမတော့နန္နာချမ်းပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.